မန္တလေးတိုင်းမင်းဒီလာမြို့မှာပြီးခဲ့တဲ့မတ်လကအကြမ်းဖက်တဲ့ပြည်ပခါတွေဖြည့်ပြီးဖမ်းဆီးခံရသူတွေကလူတရား20ကိုရုံးတင်စစ်ဆေးနေပြီဖြစ်တဲ့အကြောင်းအဲ့ဒီမှာပုံမှန်300နှစ်လူသတ်မှုအပါအဝင်ပုံမှန်4ခုနဲ့လူ49ကိုတရားစွဲဆိုရုံးတင်စစ်ဆေးနေသလိုစုပူမှုပုံမှန်အပါအဝင်တခြားပုံမှန်10ခုနဲ့လည်းလူ82ဦးကိုတရားရုံးတင်စစ်ဆေးနေပြီလို့မင်းဒီလာမြို့ကန်တွေကဆိုပါတယ်ဒါ့အပြင်ဇွန်လ29ရက်နေ့ကလည်းတပ်ဖြတ်ခံရသူအများဆုံးဤထိုင်ရာရက်ွက်ဖြစ်တဲ့ရံမြို့အောင်ရက်ွက်မင်္ဂလာစီရုံနယ်မြေမှာမိခွင့်ပြစ်သွားတဲ့အတွက်မြို့ကန်တွေစိုးရိမ်ပူပန်မှုဖြစ်ပြီးတော့မငြိမ်မသက်မှုတွေဖြစ်ခဲ့ရတယ်လို့ဆိုပါတယ်ဒီအကြောင်းသေးစိတ်ကိုတော့မအေးမာကသတင်းပေးပို့ထားပါတယ
်မန္တလေးတိုင်းမိထီလာမြို့မှာပြီးခဲ့တဲ့မတ်လကအကျန်းပတ်တဲ့ပဋိပက္ခတွေဖြစ်ပွားပြီးမှလူ43ဦးတပ်ဖြတ်ခံခဲ့ရပြီးလူဦးရေတောင်းနဲ့ချီပြီးဒုက္ခတွေတွေဖြစ်ခဲ့ရပါတယ်အကျံဖက်မှုပြိပက္ခတွေအတွင်းမှာလူ82ဦးကိုမငြိမ်သက်အောင်လုပ်မှုစူပူအောင်ဖန်တီးမှုပုံမှတ်တွေအပါအဝင်ပုံမှတ်10ခုလောက်နဲ့တရားစွဲဆိုပြီးရုံးတင်စစ်ဆေးနေတယ်လို့လူ49ဦးကိုတော့ပုံမှတ်300နှစ်လူသတ်မှုအပါအဝင်အ ਨੇ စုံပုံမှတ်4ခုလောက်နဲ့တရားစွဲဆိုပြီးရုံးတင်စစ်ဆေးမှုတွေလုပ်နေလို့ဆိုပါတယ်မိထီလာမြို့ကန်သတင်းစာဆရာဆိုင်ရေးဆရာဦးတင်လိုင်းပြောပြတာက
လူသတ်မှုနဲ့ပတ်သက်ပြီးတော့တရားစွဲခံရတဲ့လူတွေအလုံးပေါင်းက49ဦးရှိတယ်ဒီလေကိုဦးရနေပြီးတော့တခါဟိုဖုန်ကြီးတတ်မှုနဲ့သုတော်ပြတတ်မှုနဲ့တရားခံခွန်ဦးကထောင်နှံချလိုက်အလုံး42ဦးပဲကျန်တယ်42ဦးကိုလည်းခရိုင်တရားရုံခရိုင်တရားသူကြီးရုံနောက်ခရိုင်တရားရုံ1ခရိုင်တရားရုံ2ဒီမှာဒီအမှုတွေ3 2 3 2 436နဲ့အဲ့လိုဆွဲနေတဲ့အမှုတွေအလုံးကယူက42ဦးရှိပြီကျန်နေတယ်ပေါ့လေညွန့်နယ်အတီးတီးညွန့်နယ်တရားရုံတွေမှာဒီပုံမှန်3 2 2 4 3 3 2 2 2 5 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 လုံးမလူ90တူရှိသေးတယ်အဲ့ဒါတော့ဟိုဟာအပြစ်မပေးရသေးဘူးလေအလုံးစုပေါင်းလူတတ်မှုရောဒီ90တူရောအလုံးပေါင်းနိုင်ရင်တရားခံအလုံး120ဦးရှိတယ်အလုံးရုံးတဲ့စစ်စေးနေပြီဒီအလုံးဟာဒီအလုံး120
မိတိလာမျိုးမှာပုံမှန်144ထုတ်ပြန်ထားသေးဖြစ်ပြီးအခြေအနေတွေကတည်ငြိမ်မှုတွေမရသေးတဲ့အကြောင်းဂျွန်လ29ရက်နေ့မှာပဲမငြိမ်မသက်ဖြစ်မှုတွေကြုံခဲ့ရတယ်ဆိုပြီးဥတင်လိုင်းကဆက်ပြောပြပါတယ
်မေးသေးသေးသူကြီးမေးသေးသေးဆိုတော့ဒီနေ့တော့မှရန်မြောင်ရအဲမင်္ဂလာစေယုံမှာမိခွေးပြစ်သွားလို့နေလေမှာနေကင်းကြီးတော့မှပြစ်သွားလိုက်ဖန်တာမှမမီးသေးဘူးဒါပေမဲ့အဲ့ဒီနေရာမှာမင်္ဂလာစေယုံမှာအရင်တော့ဒီလူတတ်မှုမှာအများဆုံးအသက်ခံရတဲ့နေရာပေါ့ဒီပုံမှန်144ထုတ်တာတော့ညမှာတော့နည်းနည်းည9နိုင်နဲ့မနေ့4နိုင်ရှင်တော့နည်းနည်းညင်တာပေါ့လေအားလုံးဟောဖြစ်တော့ပေါ့အေးချမ်းတာပေါ့ဒီဘက်တခါတည်းအဲ့လိုပဲကောလာဟာလာတွေဖြစ်တာတွေရှိတယ်လူတွေကဟိုနားဆုံတော့ဟောကြည့်မရှိကောလာဟာလာကနားဆုံနေကြတယ်ဒါဒီနေ့ကတော့တကယ်ကိုဟိုမိကွန်းဖြစ်လို့လိုက်ဖိုင်တာမမိလိုက်ဘူး
မိတိလာမြို့မှာမတ်လ20ရက်နေ့ကစပြီးဖြစ်ပွားခဲ့တဲ့ပဋိပက္ခတွေတွင်မှာလူ40ကျော်တည်ဆုံခဲ့ရတယ်ဆိုပြီးအစိုးရကထုတ်ပြန်ထားပါတယ်။ရိုက်နှက်ပြီးမီးရှို့တပ်ဖြတ်ခံရသူအများစုကတော့အစ္စလမ်ဘာသာဝင်များဖြစ်ကြပါတယ်။အထူးကယုံနေအတွင်းမှာဗလီများနဲ့အစ္စလမ်ဘာသာဝင်တွေရဲ့နေအိမ်အများအပြားမီးရှို့ဖျက်ဆီးခံခဲ့ရပြီးမိတိလာကနေစတင်ခဲ့တဲ့အကြမ်းဖက်မှုတွေဟာတိုင်းနဲ့ပြည်နယ်အတော်များများကိုပြန့်နှံ့သွားခဲ့တာပါ။မိတိလာမြို့မှာတော့ပဋိပက္ခတွေကြောင့်လူတောင်းတဲ့ချီပြီးအိုးအိမ်မဲ့ဖြစ်ခဲ့ရပြီးဒုက္ခသည်စခန်း6ခုဖွင့်ထားခဲ့ရပါတယ်။မကြသေးခင်တုန်းကတော့ဒုက္ခသည်တွေကိုနေရာပြန်လည်ချထားရေးတွေကိုလုပ်ခဲ့ကြပါတယ်။မိတိလာမြို့မှာမတ်လတွင်ဖြစ်ပွားခဲ့တဲ့အရေးခဲမှာသွေးထိုးမြောက်ပြင်ပေးမှုလူသတ်မှုမီးရှို့မှုစတာတွေအပါအဝင်တန်တရားရှိသူတွေအဖြစ်စွပ်စွဲခံခဲ့ရသူဗုဒ္ဓဘာသာဝင်တွေအပါအဝင်လူပေါင်း120ဦးကိုမိတိလာထောင်မှာဖမ်းဆီးအရေးယူခဲ့တာပါ။ဖမ်းဆီးခံရသူတွေကိုအမှုများဆက်လက်ဆွဲဆိုနေရကနေအခုခါမှာတော့တရားရုံးအသီးသီးမှာရုံးတင်စစ်သေးနေတာဖြစ်ပါတယ်ရှင်။